မြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုလာမဲ့အာဆီယံထိပ်သီးစည်းဝဲကိုဖိတ်ရေးမဖိတ်ရေးအာဆီယံကောင်ဆောင်နေမနေ့ပြန်တောက်ကြနေမှာဆွေးနွေးကြမယ်လို့ဒီကိစ္စကိုသိရှိထားသူတွေပြောတာကိုကိုကာဘီရိုက်တာသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကျင်းပခဲ့တဲ့အာဆီယံအရေးပေါ်အစည်းအဝေးမှာသဘောတူခဲ့ကြတဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့မြန်မာစစ်တပ်ဘက်ကပြက်ကွက်နေတဲ့အပေါ်အာဆီယံကောင်ဆောင်တွေကြားဝေဖန်ပြောဆိုမှုတွေထွက်နေတာကြောင့်အခုလိုထိပ်သီးစည်းဝဲကိုမဖိတ်ဖို့အထိဆွေးနွေးလာကြတာပါ။အခုလိုမြန်မာစစ်ကောင်စီကိုမဖိတ်ခေါ်ရေးထောက်ခံတဲ့နိုင်ငံတွေထဲမှာဖိလစ်ပိုင်လည်းပါဝင်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုအာဆီယံထိပ်သီးစည်းဝဲကိုမဖိတ်ရေးထောက်ခံကြောင်းဩစတြေးလျအခြေစိုက် Lowy Institute နဲ့အွန်လိုင်းကတင်ဆက်ဒီကနေ့ပြုလုပ်တဲ့ဆွေးနွေးပွဲအတွင်းနိုင်ငံရေးဝန်ကြီးတီယိုဒိုရိုလော့ခ်ဆင်ကပြောတာမှာတကယ်လို့အစည်းအဝေးကိုတက်ဖို့မြန်မာကိုဖိတ်လိုက်မယ်ဆိုရင်အာဆီယံအဖွဲ့ကြီးရဲ့သိက္ခာကျနိုင်ကြောင်းအာဆီယံကဘာမှအသုံးမချတဲ့အဖွဲ့တစ်ခုအဖြစ်နိုင်ငံတကာကရှုမြင်သွားနိုင်ကြောင်းပြောဆိုခဲ့ပါတယ်။ကြိုတင်စီစဉ်ထားခြင်းမရှိဘဲကျင်းပမယ်ဒီအွန်လိုင်းရေးပေါ်အစည်းအဝေးကိုအာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းကကမကဋ္ဌပြုကျင်းပမှာဖြစ်ကြောင်းအာဆီယံတန်တမာနဲ့အစိုးရအရာရှိတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့ရိုက်တာမှာရေးပါတယ်။ဒီအရေးပေါ်အစည်းအဝေးကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်မှုကြီးဆိုဒီကမှာဗိုလ်ချုပ်ကြီးစွန်မင်းထွန်းနဲ့အာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံတို့ကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်ခရီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံရေးဌာနကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်လာမှာအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာနိုင်မဲ့ရက်ကိုနှစ်ဖက်ညှိနှိုင်းနေကြကြဖြစ်ကြောင်းနဲ့အာဆီယံအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံရေးအရာပြအားပေးလှုပ်ဆောင်မှုတွေမလုပ်ဖို့တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရဝမ်ယူဆော့ဖ်ကတော့မြန်မာခေါင်းဆောင်တွေကိုမဖိတ်ရေးအတွက်အာဆီယံခေါင်းဆောင်တွေကြားအလေးနဲ့ထားဆွေးနွေးနေကြတယ်လို့ပြောပါတယ်။အွန်လိုင်းကကျင်းပမယ်ဒီသတင်းစုပ်ပွဲကိုတော့အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိ3ရက်ကြာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ။